ဗီယက်နမ်နိုင်ငံမှာရက်ပေါင်း100အတွင်းပထမဆုံးအကြိမ်ဖြစ်ပြည်တွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေ့ရှိခဲ့တယ်လို့ဗီယက်နမ်အာဏာပိုင်တွေကစနေနေ့ကပြောပါတယ်။အသက်58နှစ်အရွယ်ဗီယက်နမ်မျိုးသားလူနာအမှတ်416ဟာနိုင်ငံတောင်ပိုင်းဒါနန်မြို့ကဖြစ်ပြီးဧပြီလ16ရက်နေ့နောက်ပိုင်းပထမဆုံးပြည်တွင်းမှာယောဂပိုးကူးစက်ခံရသူဖြစ်ပါတယ်။သူနဲ့အနီးကပ်ထိတွေ့ခဲ့သူ105ယောက်ကိုယောဂပိုးစစ်ဆေးပေးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဗီယက်နမ်နိုင်ငံဟာယောဂါကိုအလျင်အမြန်ထိန်းချုပ်ကင်တွယ်နိုင်ခဲ့တာကြောင့်ချီးကျူးခံရတဲ့နိုင်ငံလည်းဖြစ်ပါတယ်။နိုင်ငံတွင်ယောဂါကူးစက်မှုမရှိတာလနဲ့ချီကြပြီးတဲ့နောက်မှာအခုအမျိုးသားမှာဘယ်လိုယောဂါကူးစက်ခဲ့သလဲဆိုတာကိုတော့တိတိကျကျမသိရသေးပါဘူး။ဗီယက်နမ်နိုင်ငံမှာအသွားလာတွေဖြည့်ချော့ပေးလိုက်ပြီးနောက်ပိုင်းဒါနန်းမြို့ကမ်းခြေနဲ့စားတောက်ဆိုင်တွေကိုပြည်တွင်းခီးသွွားတွေအများပြားလာရောက်လည်ပတ်နေကြတာလည်းဖြစ်ပါတယ်။တရုတ်နဲ့ရှီလီးယားတဲ့နယ်နိမိတ်ချင်းထိစပ်နေပေမဲ့လည်းအခုအချိန်ထိဗီယက်နမ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ416ယောက်ပဲရှိပါတယ်ခင်ဗျ။